ဒီလ19ရက်နေ့ကနေ26ရက်နေ့အထိကျင်းပမဲ့89ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာမလေးရှားနိုင်ငံအနေနဲ့မြန်မာပြည်သူတွေနဲ့တသားတဲ့ရည်တည်နေကြောင်းကိုပြသသွားမယ်လို့မလေးရှားနိုင်ငံသားရဲ့ဝန်ကြီးဒါတုက်ဆာရီဆိုင်ဖူဒါအဗ်ဒူလာကသူ့ရဲ့ Facebook စာမျက်နှာကနေတဆင့်ဒီကနေ့ပြောပါရယ်စက်တင်ဘာလ23ရက်နေ့မှာမလေးရှားဝန်ကြီးချုပ်ဒါတုက်ဆာရီအစ်စမေးဆာဘရီယာခော့ဖ်မိကွန်ပြောတဲ့အခါမြန်မာရေးကိုထည့်သွင်းပြောကြမယ့်အပြင်မြန်မာနိုင်ငံနဲ့ပတ်သက်တဲ့တခြားဆွေးနွေးပွဲတွေမှာရောတခြားဆွေးနွေးပွဲတွေမှာပါမြန်မာရေးကိုအလေးပေးထောက်ပြပြောဆိုတာတွေလုပ်သွားမယ်လို့ပြောပါရယ်အထွေထွေညီလာခံစတင်မဲ့တနင်္လာနေ့မှာပဲမြန်မာတိုက်ခိုက်အမျိုးသားညီညွတ်ရေးအစိုးရNUG ဒုတိယနိုင်ငံသားရေးဝင်ကြီးပြည်သူ့လွှတ်တော်ကိုစားပြုကော်မတီ CRPH ဥက္ကဋ္ဌနောက်ကုလသမဂ္ဂဆိုင်ရာမြန်မာသံအမတ်ကြီးအမျိုးသားညီညွတ်ရေးအတိုင်းပင်ခံကောင်စီ NUCC ကိုယ်စားလှယ်တွေပါဝင်တဲ့မြန်မာရေးဆွေးနွေးပွဲတစ်ရက်ကိုမလေးရှားအစိုးရကဦးဆောင်ကျင်းပမယ့်အကြောင်းလည်းပြောပါရယ်မြန်မာနိုင်ငံရဲ့အခြေအနေတွေနဲ့ပတ်သက်လို့ပြည်သူ့ကိုယ်စားလှယ်တွေရဲ့ပြောပြချက်တွေကိုနားထောင်ပြီးဘာတွေလှုပ်ဆောင်ဖို့ရှိမလဲမလေးရှားနိုင်ငံအနေနဲ့ရောဘယ်လိုကူညီပေးနိုင်မလဲဆိုတာတွေကိုဆွေးနွေးသွားမယ်လို့မလေးရှားနိုင်ငံသားရေးဝင်ကြီးကပြောပါရယ်တပတ်ကြာကျင်းပမယ့်ကုလသမဂ္ဂအထွေထွေညီလာခံအထွေမှာတော့မြန်မာအရေးနဲ့ပတ်သက်ပြီး EU ဥရောပသမဂ္ဂနိုင်ငံခြားဆက်ဆံရေးအစ်စ်မြေကိုယ်စားလှယ်အဖွဲ့ဆွေးနွေးပွဲနောက်အစ္စလာမ်မြေပူးပေါင်းဆောင်ရွက်ရေးအဖွဲ့ IOC ဆွေးနွေးပွဲနဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့မြန်မာအရေးအလွတ်သဘောဆွေးနွေးပွဲတွေကိုလည်းကျင်းပဖို့ရှိပါရဲ့ရှင်